ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ရဲ့ဖက်စစ်ခံခဲ့ရတဲ့စစ်တုံးပန်းနဲ့အရက်သားတစ်ထောင်ယောက်လိုက်ပါသွားပြီးပျောက်ဆုံးနေတဲ့သင်္ဘောကိုနှစ်ပေါင်း80အကြာဖိလစ်ပိုင်ကမ်းလွန်တောင်တရုတ်ပင်လယ်မှာတွေ့ရှိပါရတယ်။1942ခုနှစ်ကပါပူဝါနယူးဂီနီမှာဂျပန်တပ်ဖွဲ့ကြီးဖက်စစ်ခဲ့တဲ့ဩစတြေးလျနိုင်ငံသားအများစုပါဝင်စစ်တုံးပန်း850ယောက်နဲ့အရက်သား200လောက်ကိုမွန်တီဗီဒီယိုမာရူသင်္ဘောနဲ့တင်ဆောင်သွားခဲ့တာပါ။ဂျပန်တပ်ရဲ့ပို့ဆောင်ရေးသင်္ဘောမှာဘသူတွေပါမမသိပဲအမေရိကန်ရေငုပ်သင်္ဘော USS Sturgeon ကတိုပီရိုနဲ့ပစ်ခတ်နှိမ့်ညွတ်ခဲ့တာဖြစ်ပြီးအစိုးရမှာတော့မဟာမိတ်တပ်ဖွဲ့ရဲ့အောင်မြင်မှုတစ်ခုအဖြစ်နဲ့ယူဆခဲ့ကြပါတယ်။နှိမ့်ညွတ်သွားတဲ့သင်္ဘောရဲ့ဒီနေရာကိုတော့မချာသေးခင်အချိန်ထိပေရင်ဖြစ်နေခဲ့တာပါ။ဒီလဆက်မှာပဲဩစတြေးလျကာကွယ်ရေးဝန်ကြီးဌာနရဲ့ကွန်ရီနဲ့ဩစတြေးလျသုတေသနအဖွဲ့ Silent War Foundation ကအန်ဝါပီရရှီအောင်သုတေသနပညာရှင်တွေနယ်သာလန်နိုင်ငံကကွန်မြူနီတီကူနဲ့ပူးပေါင်းရှာဖွေခဲ့တာဖြစ်ပါတယ်။